အင်အားလုံးပြင်းထန်တဲ့မိုခါဆိုင်ကလုန်းမုန်တိုင်းရဲ့ဗဟိုချက်ဟာဒီကနေ့မွန်လွယ်ပိုင်းမှာမြန်မာနိုင်ငံရဲ့ကုန်းတွင်းပိုင်းကိုစတင်ဝင်ရောက်လာနေပြီဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ရဲ့မြောက်ဘက်ကနေစတင်ဖြတ်ကျော်ပြီးတော့မုန်တိုင်းတစ်ခုလုံးအနေနဲ့ဆိုရင်ဒီကနေ့ညပိုင်းလောက်မှာဖြတ်ကျော်ပြီးသွားနိုင်မယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကခန့်မှန်းထားပါတယ်။မုန်တိုင်းကုန်းတွင်းပိုင်းကိုစတင်ဝင်ရောက်ခဲ့တဲ့စစ်တွေမြို့မှာတော့အပြက်စီးတွေများနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီနေ့14ရက်နေ့မနက်ပိုင်းမှာမုံတိုင်းဟာစစ်တွေမြို့အနီးကနေစတင်ဝင်ရောက်နေပြီဖြစ်ကြောင်းစင်နာရီခွဲအချိန်ထုတ်ပြန်ကြမှာဖော်ပြခဲ့တာပါမုံတိုင်းဘိုချက်ဟာမွန်လွယ်ပိုင်းအချိန်မှာစစ်တွေမြို့မြောက်ဘက်ကနေကုန်းတွင်းပိုင်းကိုဖြတ်ကျော်မှာဖြစ်ပြီးတော့လေတိုက်နှုန်းဟာဒီနေ့ညပိုင်းအထိဆက်လက်ပြင်းထန်နေနိုင်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုပြောပါတယ်
ဒီမုံတိုင်းဘိုချက်ကတော့ကန်းကားမေးတင်နေပြီပေါ့နော်ကျော်ရလေဒီစစ်တွေရဲ့မြောက်ဘက်လောက်မှာပြင်မဲ့နေတာရှိရမှာဒီချက်ကမုံတိုင်းရဲ့အဲ့ဒါရှေ့ပိုင်းဆက်နေပြီးဒီချက်ဆက်နေဒီချက်ဆက်တဲ့ချိန်မှာနေနေအဲ့ဒီနေနေတကပြန်ပြီးတော့နောက်ဘက်ပိုင်းခတ်ပြီးတော့လာအောင်လို့နောက်ဘက်ပိုင်းရတဲ့ဒီချင်းနေမုံတိုင်းရဲ့သဘောတရားအရမုံတိုင်းအဆောက်အဦတစ်ခုလုံးဖြတ်ပြီးပါလာတယ်ဒီကနည်းနည်းညိနွားဒါတော့အလုံးဝညိနွားတာတော့ဟုတ်ဘူးနော်အဲ့တော့မုံတိုင်းအဆောက်တစ်ခုလုံးဝင်သွားဘူးကအချိန်ဆောက်ရပါအောင်မယ်ညရမှာညလောက်မှာအဆောင်တခုလုံးကြီးကုန်းထဲကိုဝင်မဲ့နေတာရှိရမှာ
စိုက်ကလုံးမိုခါဟာအမြင့်ဆုံးလေတိုင်နှုန်းတနားကြီးမိုင်130ကနေ138မိုင်နှုန်းရှိနေတာဖြစ်ပြီးတော့ကုန်းတွင်းပိုင်းဝင်ရောက်တဲ့အခါမှာလည်းအားအလွန်ကောင်းတဲ့မုန်တိုင်းဖြစ်ဆက်လက်တည်ရှိနေဦးမှာဖြစ်ပါတယ်။ဒါကြောင့်မုန်တိုင်းလမ်းကြောင်းမှာကြားရောက်တဲ့မြို့တွေရွာတွေတော့ထိခိုက်မှုရှိနိုင်ကြောင်းဦးလာထွန်းကဆက်ပြောပါတယ်
။ဒီခါကျရင်ကုန်းထဲကိုရောက်သွားသူဆက်ပြီးရေးမဲ့အနေထားမှာလည်းဒီအားကောင်းတဲ့မုန်တိုင်းဖြစ်နေတဲ့ဆက်ရေးဦးမှာနောက်ရမှာတပြေးပြေးနဲ့အားပြော။စသချင်းဝင်သွားကြတော့အများကြီးချက်ချင်းပြောက်သွားတာမျိုးရှိတယ်။ဒီနောက်ပုံနေမိုင်းကိုသူရောက်ပြီးအပြေးပြေးနဲ့အားရော့သွားကြတယ်။အဲဒီအဲဒီလမ်းကြောင်းတစ်လျှောက်ကျင်တော့ကိစ္စရှိတယ်။မပြေးလို့သခိုင်းကိုချင်းလို့ပေါ့နော်။အဲဒီလမ်းကြောင်းဖြတ်မယ်ဆိုတော့အဲဒီလမ်းကြောင်းမှာရှိတဲ့သူ့တွေဓာရီကတော့ဒီကိစ္စရှိရင်ပါဘူးနော်။
စစ်တွေပါဝင်မုံတိုင်းဘူချက်မကြတဲ့နေရာတွေကတော့လေးပူမှုပြင်းထန်တဲ့အခြေအနေရှိကြောင်းလည်းပြောပါတယ
်စစ်တွေကိုတဲ့မချက်ပါဘူးစစ်တွေဆိုတာကမုံတိုင်းဘူချက်ရဲ့အောက်ကျပြီလေအဲဒီအောက်ကျတဲ့နေရာတွေကပုံပြီးတော့ဒီတိုင်းလုံးပြင်းတဲ့အနေအထားရှိပြီးတော့စစ်တွေကဆိုတော့ဒီပြင်းနေတဲ့အနေအထားရှိ
စစ်တွေမျိုးကလူမှုကူညီရေးဆောင်ရွက်သူစာရေးဆရာဝင်းဟင်အောင်ကတော့သူ့ဘဝသက်တမ်းမှာပထမဆုံးအဆိုးဝါးဆုံးမုန်တိုင်းနဲ့ကြုံတွေ့ရတာဖြစ်တယ်လို့ပြောပါတယ်
။ဒီကိစ္စအချိန်တွေကတော်တော်ကိုဆိုးရွားဘူး။ဒီကျွန်တော်သက်တမ်းချောင်းမှာဒီလိုဆိုးရွားမုန်တိုင်းတစ်ခါမှမကြုံဘူးလို့ဒါပထမအဆုံးမှာကျွန်တော်ပြောလို့ရတယ်
စစ်တွေမြို့မှာဒီနေ့မနက်ပိုင်း9နာရီလောက်ကစတင်ပြီးတော့လေပြင်းတွေစတင်တိုက်ခတ်ခဲ့ရမှာ17နာရီလောက်မှအပြင်းထန်တိုက်လာကြောင်းပြောပါတယ်။စစ်တွေမြို့အတွင်းပျက်စီးမှုအခြေအနေကိုတော့အခုလိုဆက်ပြောပါတယ်
။မှုတော်နဲ့အောင်ချေအမှုရဲ့ပုံစံတော့ဒီဒီနေ့တော့လည်းနဲ့ကျိုးသွားပြီကွာအင်းရှိပြလိုက်တယ်ဆိုရင်ဟိုတချို့တွေပေါ့ပြက်စီးပြီးတော့ပြင်းနေတယ်ခုလက်ရှိအချိန်ရာဆိုရင်ဒီဒီဒီကနေကြားလာတယ်ဒီကကျွန်တော်တို့အင်းရှိကရေလုံးချီကိုရောင်းနေပြီလက်ရှိမြေကြီးပိုင်းဒေသတွေကိုစောင့်ဝင်နေလို့ကျွန်တော်တို့ပြောလို့ရတယ်ဘယ်လောက်အချိန်နေဆိုတာကကျွန်တော်တို့ဒီနေ့ပြောရခက်တယ်ကြာဒီရှင်ကပြင်ကိုဆောက်ဖို့ဆိုတာဘယ်မှမဖြစ်နိုင်တော့ဘူး
မိတ်ဆွေတွေနဲ့ဆက်သွယ်မိမြရမှာတော့ဆက်သွယ်ရေးတာဝါတိုင်းကျူးသွားကြောင်းနဲ့မုံတိုင်းဆောင်စကတ်မှာရောက်နေသူတချို့လေထဲလွင့်လာတဲ့သွက်ပြားနဲ့ထိခိုက်တာတစ်ပင်ပြိတာတွေရှိကြောင်းကြားသိရတယ်လို့လည်းပြောပါတယ်။တခြားစစ်တွေမျိုးကန်တူကတော့ဆက်သွယ်ရေးတာဝါတိုင်းကျူးသွားတာကြောင့်ဖုန်းခေါ်ဆိုဖို့အခက်အခဲဖြစ်လာတယ်ရှိကြောင်းပြောပါတယ
်။စစ်တွေမှာတော့အဖောက်တွေကလည်းများများပြည့်စုံရတယ်ကျွန်တော်တို့သိရတယ်ဗျာ။တာဝါအဲ့တော့ဆက်ပြီးတာကျူးသွားတာ။ဆုံးလိုက်ရတယ်ဒီမကောင်းတဲ့ဆက်
ဒေသတွင်းသတင်းမီဒီယာတွေမှာတော့စစ်တွေမြို့မှာဒီအေတက်လာတာကြောင့်ပိတ်မိနေသူတွေရှိကြောင်းအရေးပေါ်ကယ်ဆယ်ဖို့လိုအပ်ကြောင်းဖော်ပြသလိုမောင်းတော်ကွာတန်တွဲနဲ့တခြားမြို့တွေမှာလည်းဒီအေတက်တာဓာတ်တိုက်နေတဲ့တစ်ပင်တွေပြိုလဲတာတွေရှိနေပါတယ်ခင်ဗျာ။